ဒီကနေ့ဩဂုတ်လ၈ရက်နေ့ဟာဆိုရင်လွန်ခဲ့တဲ့1988ခုနှစ်ကနိုင်ငံတော်ဝန်တပါတီအာဏာရှင်စနစ်ကိုအုံကြွဒေါ်လာခဲ့ကြတဲ့နှစ်30ပြည့်ရှစ်လေးလုံးအရေးတော်ပုံကြီးအနှစ်ပတ်လည်နေ့ဖြစ်ပါတယ်ဒီလိုရှစ်လေးလုံးနှစ်30ပြည့်နှစ်ပတ်လည်လို့နိုင်ငံရေးအခမ်းအနားကြီးကျင်းပတာဟာအတိတ်ကိုပဲပြန်ပြီးတူးဖော်နေတာမျိုးမဟုတ်ပဲအနာဂတ်အတွက်ပြင်ဆင်တဲ့ခြေလှမ်းတွေဖြစ်တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်ဒီကနေ့ရန်ကုန်တက္ကသိုလ်မှာကျင်းပတဲ့88ဒီ230ပြည့်နှစ်ပတ်လည်အခမ်းအနားကြောင်းကိုသိန်းထိုင်ဦးကပြောပြပေးပါဦးရှင်
။လွန်ခဲ့တဲ့နှစ်ပေါင်း30ကရဟရှင်လူပြည်သူတွေအားလုံးပါဝင်ခဲ့တဲ့ဒီမိုကရေစီရေလှုပ်ရှားမှုကြီးအနှစ်30ပြည့်တဲ့အခါမှာဒီလှုပ်ရှားမှုနိုင်ငံလာဆုံးသလားဆိုတဲ့သုံးသပ်ချက်တွေဒီလှုပ်ရှားမှုကနေဘယ်လိုသင်ခန်းစာတွေယူမလဲဆိုတဲ့ပြောဆိုဆန်းစစ်ချက်တွေကိုကျွန်တော်ကြားနေရပါတယ်။ဒီဒီမိုကရေစီလှုပ်ရှားမှုကိုဘယ်လိုဆက်ပြီးတော့ခြေတက်ကြမလဲဒီခီးကပြီးပလားဆိုတဲ့ဝေဖန်ဆန်းစစ်ချက်တွေကိုလည်းကျွန်တော်ကြားနေရပါတယ်။ဒါပဲဒီနေ့ဒီမိုကရေစီရေလှုပ်ရှားမှုနှစ်30အတွင်းပါဝင်ခဲ့သူတွေကတော့ရန်ကုန်တက္ကသိုလ်မှာပြည်30ပြည့်ခန္ဓာကျင်းပပြီးတော့မိတ်ဆွေအောင်တွေတွေ့ကြဆုံကြမိတ်ဆက်နေကြပါလေ။တပိုင်းကျောင်းတွေကိုအမတ်တရနဲ့အလွမ်းတွေရောထွေးနေတဲ့ကာလလည်းဖြစ်ပါလေ
။အဲဒီတော့ကပြည်30လုံးကအတူတောက်ခဲ့တဲ့အတူတက်ခဲ့တဲ့ခြေစုံတိုင်းတွေအားလုံးကိုအခုတစ်ချိန်ဘယ်တော့မှကျန်မလာနိုင်တော့တဲ့ကောင်းကင်တွေတလူလူပြတာကိုနေမေးမရတော့တဲ့ဦးရွတ်သူတို့ပြည့်ဦးမျိုးကုန်ပြုပါလေဒီညာကူရွေးချယ်ရခြင်းကကျွန်တော်တို့ရဲ့ဘူမိနဲ့ဌာနကိုယုံကြည်လို့ပါဒါမှအိမ်မက်စံပေါင်းဆက်နေပါလိမ့်မယ်ကျွန်တော်တို့အကြံအစည်ဆုံးအချိန်အမောင်ရဲ့ကာလတုန်းကအဲ့ဒီခံစားချက်တွေကြံစည်ရင်ဒီတော့ဒီပါမလားဒီလိုပြန်ဆက်နိုင်မှမလားလို့ပြောင်းပြနေပါလိမ့်မယ်ဒါပေမဲ့ဒီကနေ့ကျွန်တော်တို့ကြံရောက်လာပါပြီကြောင်းနဲ့နေတဲ့အခါကြံရောက်လာပါပါ
အဲ့တော့မှပြောသွားခဲ့တဲ့88မျိုးဆက်ချောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ရဲ့မိကုံတချို့ပါအနာဂတ်ကိုမျက်နှာမူဖို့ဆိုရင်နောက်မျိုးဆက်တဲ့လူငယ်တွေအတွက်သင်ခန်းစာယူဖို့လိုသလိုအတိတ်ကိုလည်းခြံလှမ်းလို့မရဘူးလို့သူကဆိုပါတယ်။ကျွန်တော်ကလည်း2030ဒီမိုကရေစီရေလှုပ်ရှားမှုအတွင်းအားလုံးပြောင်းပန်းခဲ့တဲ့တိုင်းပြည်တစ်ခုရအောင်ဆက်ပြီးကြိုးစားဖို့သူကအဓိကပြောဆိုသွားပါတယ်။
နောက်ဆုံးအနေနဲ့ကျွန်တော်တို့အချိန်ကသကလုံးတွေနဲ့အတိအကျမပြောတတ်တဲ့ဆိုင်ပါကျွန်တော်တို့ညွန်မှန်းခဲ့တဲ့နိုင်ငံတစ်ခုကိုခုရောက်နေတဲ့နေရာကစပြီးတော့ပြည်ဆက်ရမယ်ဆိုတာတိုက်တွန်းပါတယ်လူမျိုးတွေကွဲပြားမှုကိုရေကျက်နေတဲ့အစားစာဝန်ဖွဲ့ထားယူရမှုစာဝန်ဖွဲ့ထားခံရမှုအပေါ်မှာဂိယုကမပြုတဲ့နိုင်ငံဖြစ်ခင်းရဲ့ရှိလက်လက်အားပေးတဲ့အရာရာကိုဖြစ်ရှင်းမယ်ဆိုတဲ့အသိတော့မဟုတ်ပဲမြတ်ပြညာပြင်းပြင်းထန်တရားသာနာမှုကျေပေါ်မျောမြင်မှုတဲ့ကတက်တနာဘောင်းတို့ကိုရှင်းသက်ရှင်းရှင်းသက်သောမျိုးဆက်ဖြစ်တို့ရဲ့နိုင်ငံအဲ့ဒီနိုင်ငံမျိုးရောက်အောင်ကျွန်တော်တို့ရှင်းသက်ကြတဲ့နေရာမှာရှင်းသေးလို့ဆိုတာအတိတ်ကမိုင်းထဲမှာအိတ်မောကြနေတာမဟုတ်ပါဘူးမျိုးဆက်အသီးသီးရဲ့ဖွေးကြောတွေထဲမှာဒီဝင်ပြီးခုနကျွန်တော်တို့တောက်တော့သဘာဝလေးပါးပြီးနေရတဲ့ကျွန်တော်တို့ကိုယ်တိုင်တမိုင်းတစ်ပြည့်မှာဘောင်းမော့နိုင်တဲ့နိုင်ငံမျိုးအစ်တဲဆောင်သွားမဲ့ဝိညာဉ်ဖြစ်ပါလေလို့ပြောရင်သုံးသပ်ပါတယ
်ချီလလုံးနှစ်ပတ်လည်အဖြစ်သုံးရခြင်းပါလေခန္ဓာတွေမှာလူတို့လှူရှားမှုအကြောင်းကိုပြန်လည်သုံးသပ်တဲ့ဆင်းရဲဝဲတွေလည်းရှင်းပါခဲ့ပါလေဒီဆင်းရဲဝဲတွေအကြောင်းကိုတော့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြအေးကအခုလို VOE ကိုရှင်းပြပါတယ်
။နံပါတ်1ကောင်းစရာနှစ်30ဒီမိုကရေစီဒီမိုကရေစီကြီးအဲ့မှာရှင်းတယ်။ဦးလေးကြီးရောက်ရှိနေတဲ့အခြေအနေကကျွန်တော်မြန်မာထားတဲ့ပန်းနိုင်မဟုတ်သေးဘူး။မရောက်သေးဘူး။အဲ့တော့ဒီပန်းနိုင်ကိုရောက်အောင်ဘယ်လိုသွားတဲ့။သွားနေတဲ့ခါမှာခွဲခြားသိကြတဲ့ခါမှာအစိုးရအနေနဲ့လည်းဒီမှာဆန္ဒပြမှုတွေပါတွေကိုကျွန်တော်တို့ခွင့်ပြုတဲ့နေဆိုတာတွေပါတယ်။နောက်တစ်ခုကဒီဘက်ကလူတွေကလည်းဒီမိုကရေစီရတဲ့ဒီမိုကရေစီလိုလားတဲ့အင်အားစုအားလုံးညှို့ဖို့လိုတယ်ဆိုတဲ့အဓိကကိုမျက်မှောက်ပြီးမောင်းထိုးပြထားတာရှိရတယ်။
ဒီနေ့ရှင်းလင်းလုံးနှစ်30ပြည့်ခန်းသားမှာနိုင်ငံခြားသံတမန်တွေအပြင်မြမအစိုးရပြန်ကြားရေးဝန်ကြီးဌာနကြီးတော်စုဝန်ကြီးဦးဖေမြင့်နဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့တက်ရောက်ခဲ့ပေမဲ့အမတ်တရမင်းကွန်းတစုံတရာပြောဆိုသွားတာမတွေ့ရပါဘူး။အရသာအစိုးရလက်ထက်ရန်ကုန်တက္ကသိုလ်မှာပထမဆုံးကျင်းပခွင့်ရတဲ့ခန်းသားဖြစ်တာကြောင့်ကျောင်းသားဟောင်းတွေခေတ်ဆက်ဆက်နိုင်ငံရေးလှူရှားသူတွေအထူးစီကားနေခဲ့ပါတယ်ခင်ဗျာ
။ကိုသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။